ပြီးခဲ့တဲ့ကြံအချက်နဲ့ဘုတ်ပေါက်ကွဲမှုနဲ့စစ်စိုးရအာဏာပိုင်တွေရဲ့ဖမ်းဆီးတရားစွဲဆိုခံရတဲ့ကိုဖြိုးဝေအောင်အင်းစိန်ထောင်တွင်တိုက်ပိတ်ခံရတာနဲ့ပတ်သက်လို့ဖေဖော်ဝါရီလ9ရက်နေ့မနေ့ကထောင်ဝန်ဆောင်တွတ်တွေ့မှာပြီးခဲ့ရတာလို့ကိုဖြိုးဝေအောင်ရဲ့ဇနီးဖြစ်သူမတီတီကအခုလိုပြောပြပါတယ်
ဟုတ်တယ်လို့တော့သူတိုက်ပိတ်ထားတယ်ပေါ့ဇင်းမီတာစုကိုသူတို့တလားထောင်ဝင်စားပိတ်ထားတယ်အကြောင်းပြချက်ကတော့ဥထောင်ရဲ့စီတက်ကိုမလိုက်နိုင်တဲ့အတွက်ပေါ့နော်သူတို့ဒီတိုင်းအဲ့ဒီအကြောင်းပြချက်လောက်လေးဒီမောက်ပေးလိုက်ပြီးတော့ဒီတိုင်းမဲ့တလားကိုဒီမောက်သူနဲ့လည်းမတွေ့အောင်သူအထဲမှာဘာဖြစ်နေမှန်းမသိဘာလောက်သာလို့လောက်သာမှန်းမသိတဲ့ဟာတွေကိုဒီမောက်ဘယ်လိုလုပ်နေလို့ရအောင်လဲအဲ့ကြောင့်ဒီမောက်တရားဝင်သူတို့တောင်းဆိုလာတယ်လေ
ကိုဖြိုးပြောင်ကိုဘာကြောင့်တိုက်ပိတ်တယ်လဲဆိုတာအသေးစိတ်သိရှိနိုင်ဖို့အင်းစိန်ထောင်ကထောင်ပိုင်ကြီးနဲ့မိသားစုကတွေ့ခွင့်တောင်းခဲ့ပေမဲ့တွေ့ခွင့်မရဘူးလို့ကိုဖြိုးဝေအောင်ရဲ့အမှုလိုက်ရှင်းနေဥကျော်ဟိုကအခုလိုပြောပါတယ
်သူဇနီးသွားတွေ့တဲ့ခါကျတော့ထောင်မေးတဲ့ခါကျတော့သူကထောင်စီကဖောက်ပြက်တယ်လို့ပြောတယ်ဒါဆိုဘယ်ကိစ္စလဲဘယ်စီကဖောက်ပြက်လဲဆိုတော့ဘာမှမပြောဘူးပြောတဲ့ခါကျထောင်မှန်ကြီးနဲ့တွေ့ခွင့်တောင်းတာမနေ့ကလည်းတွေ့ခွင့်မရဘူးဒီနေ့သက်တောင်းလို့လည်းတွေ့ခွင့်မရဘူးအကျိုးကြောင့်မသိရဘူးထောင်ကလည်းပြောလို့မပြောဘူ
းကိုဖြိုးဝေအောင်ကိုဖောက်ခွဲမှုပုံမှ3006လူတက်မှုပုံမှ300မတရားအသင်ဆက်သွယ်မှုပုံမှန်18တရားမဝင်နေဆက်ဖြစ်ကြော်မှု23စတဲ့ပုံမှန်၄ခုနဲ့အင်းစိန်ထောင်တွင်းကမြောက်ပိုင်းခရိုင်ခရိုင်တရားသူကြီးရဲ့ရုံးမှာတပတ်ကွန်နေ့ရက်အမှုစစ်ဆေးခံရတာဖြစ်ပြီးဖေဖော်ဝါရီလ10ရက်နေ့မှာအမှုဆက်စစ်မယ်လို့သိရကြောင်းပါခင်ဗျာ